တောင်တရုတ်ပြည်နယ်ပြင်တွင်ပိုင်ဆိုင်မှုတွေကာလကြာရှည်အငင်းပွားနေတဲ့ကိစ္စကိုကြားနာစစ်ဆေးဖို့ The Hague မြို့နယ်ငယ်ကတရားရုံးကလက်ခံလိုက်ပါတယ်။တရုတ်နိုင်ငံရဲ့ကန့်ကွက်မှုကိုပယ်ချပြီးဖိလစ်ပိုင်နိုင်ငံရဲ့တိုင်ချချက်ကိုတရားရုံးကလက်ခံလိုက်တာပါ။အခုမှနဲ့ပတ်သက်လို့ဘယ်တရားရုံးကစီရင်တင်တယ်လဲဆိုတာနဲ့ပတ်သက်ပြီးမေးခွန်းထုတ်နေချိန်မှာပဲနိုင်ငံကတရားရုံးကတော့ကုလသမဂ္ဂပင်လယ်ရေကြောင်းဥပဒေဆိုင်ရာသဘောတူညီချက်ကိုအဓိပ္ပာယ်ဖော်ဆိုချက်ပေါ်မှာသဘောထားကိုယ်လွှတ်မှုနဲ့သက်ဆိုင်တယ်လို့လည်းကြာသပတေးနေ့ကဆုံးဖြတ်ခဲ့ပါတယ်။ဒီနေ့ငါကတော့ပင်လယ်ပြင်ထဲကကျွန်းတွေကိုအချုပ်ချာအာဏာပိုင်ဆိုင်မှုတွေအငင်းပွားနေတာဖြစ်တဲ့အတွက်နိုင်ငံတကာတရားရုံးကစီရင်ပိုင်ခွင့်မရှိဘူးလို့ပြောဆိုထားတာပါ။ဒီနေ့ငါအနေနဲ့အမှုကိုကြားနာစစ်ဆေးရမှာပါဝင်မှာမဟုတ်တယ်လို့နောက်ဆုံးဆုံးဖြတ်ချက်ကိုလည်းလက်ခံမှာမဟုတ်ဘူးလို့တရုတ်စစ်မြင့်တန်တမန်တူကလည်းဒီနေ့မှာပဲထပ်မံပြောဆိုလိုက်ပါတယ်။အမှုမှာလိုက်ပါဆောင်ရွက်သွားမဲ့ဖိလစ်ပိုင်ရှင်းနေဖွဲ့ရဲ့အကြီးကဲဖလိုရင်ဟီဘီကတော့တရားရုံးရဲ့ဆုံးဖြတ်ချက်ဟာအငင်းပွားနေတဲ့နိုင်ငံတွေချာမှာငင်းငင်းချမ်းချမ်းနဲ့ပြလိုက်မှုမရှိဘဲဖြစ်ရှိမှုကျိုးစားမှုတွေနဲ့ကြီးမားတဲ့ခြေလှမ်းတွေဖြစ်တယ်လို့ကုလသမဂ္ဂပင်လယ်ရေကြောင်းဥပဒေဆိုင်ရာသဘောတူညီချက်အရဖိလစ်ပိုင်နိုင်ငံရဲ့လုပ်ပိုင်ခွင့်ကိုအတိအမှတ်ပြုရရောက်တဲ့အတွက်ကြိုးဆိုတဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်ပြည်ထောင်စုကလည်းတရားရုံးရဲ့ဆုံးဖြတ်ချက်ကိုကြိုးဆိုတဲ့အကြောင်းကာဝေးဝန်ကြီးဌာနအစ်မြင့်ရာရှိတူကပြောဆိုခဲ့တာပါ။